ဆက်စုမစုတွဲဝေဖန်မှုတွေနဲ့အငင်းပွားမှုတွေကြုံခဲ့ရပြီးတဲ့နောက် UK စစ်ပွဲရဲ့တွန်းအားနဲ့အတူအပြည့်အစုံရရာဇဝမှုခုံရုံး ICC ဟာအနည်း20ကြောင်းလေးကိုတောက်ချန်လေးကဆင်နွှဲလိုက်ပါတယ်။ရောမဗရိညင်လိုတည်ကြတဲ့စစ်ရာဇဝမှုဆိုင်ရာသဘောတူညီချက်ကို1998မှာလက်မှတ်ရေးထိုးခဲ့ကြပြီးဒါကိုအကောင့်ထဲပို့ဖို့2002ခုနှစ်ဇူလိုင်တရက်နေ့မှာ ICC ကိုထူထောင်ခဲ့တာဖြစ်ပါတယ်။နှစ်ပေါင်း20အတွင်းငားမှုအမှုငားမှုကိုပဲစီရင်ချက်ချနိုင်ခဲ့ပါတယ်။အားလုံးကအာဖရိကတဘုံကောင်းဆောင်တွေပေါ်စီရင်ခဲ့တာဖြစ်ပါတယ်။အဖို့ဝင်နိုင်ငံတွေကတရားမစွဲဆိုခြင်းလို့ဖြစ်စေတရားစွဲဆိုနိုင်စွာမရှိလို့ဖြစ်စေလူမျိုးသုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုနဲ့ကျူးကျော်မှုတွေအတွက် ICC ကနောက်ဆုံးဖြေရှင်းစရာခုံရုံးလည်းဖြစ်ပါတယ်။ဒီကနေ့တရားဥပဒေစိုးမိုးရေးကိုဆက်လက်ကန့်ဆွဲမထားနိုင်တော့ဘူးဆိုရင်မနက်ဖြန်မှလူတိုင်းအတွက်ညှော်လင့်ချက်အလွတ်လုံကိုနှဲတော့ပါပြီလို့ ICC ရဲ့ရှင်းလင်းချက်ကရင်ခန့်ကပြောပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်အဲ့ဒီအချက်ကိုပို့လို့အတိမတ်ပြုလာကြတယ်လို့လည်းခန်းကပြောပါတယ်။အခုထိတော့လူသိများတဲ့အစိုးရခေါင်းဆောင်တွေကို ICC ကအရေးမယူနိုင်ခဲ့သေးပါဘူး။ Ivory Coast ကတမရဟောင်း Laurent Gbagbo မှာအပြစ်မရှိကြောင်း ICC ကကြေညာခဲ့ရတယ်လို့ကွန်ဂိုရဲ့ဒုတိယတမရဟောင်း Yan Perry Bamba ကိုလည်းအယူခံရမှာတရားတွေလွတ်ခဲ့ပါတယ်။ကင်ညာတမရဦးရုကင်ညာတပေါ်မှာဆွဲဆိုထားတာတွေကိုလည်းဆွဲချက်မပြောင်းတဲ့အကြောင်းဆုံးဖြတ်ခဲ့ပါတယ်။